American အစိုးရအနေနဲ့မြန်မာစစ်တပ်နဲ့နီးနီးကပ်ကပ်ဆက်ဆံဖို့ဆိုရင် American ဘက်ကကြိုတင်စီကံသတ်မှတ်ချက်တွေထားတဲ့လို့ Washington မှာလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။လက်ရှိအားဖြင့် American အနေနဲ့မြန်မာစစ်တပ်နဲ့နီးနီးကပ်ကပ်အလင်းစလို့ဆက်ဆံလာနေတဲ့အပေါ်ဆိုရင်မကင်းဖြစ်ရအကြောင်းကိုလည်းပြောဆိုခဲ့ကြတာပါ။ဒီအကြောင်းကိုတော့ကိုသားညိုဦးကပြောပြပေးမှာပါရှင်။
Washington DC Heritage Foundation သူတည်နာအဖွဲ့ကြီးမှာဒီ American မြန်မာစစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့မနေ့မနက်ပိုင်းကဆွေးနွေးခဲ့ကြတာပါ American ဆွေးရအနေနဲ့မြန်မာစစ်တပ်နဲ့နီးနီးကပ်ကပ်ဆက်ဆံမှုတွေအလင်းစလိုလှုပ်လာတာဟာမြန်မာနိုင်ငံအပြောင်းလဲကိုတွန်းအားပေးရမရောက်ဘဲနဲ့အပြောင်းလဲကိုပိုပြီးတော့မှထိခိုက်နိုင်တယ်လို့တယောက်လာသူတွေကယူဆတဲ့အကြောင်းဆွေးနွေးပွဲမှာအဓိကပါဝင်ဆွေးနွေးသူဖြစ်တဲ့ HRW လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့က John Sifton က VOA ကိုပြောပါတယ
် That there's a growing concern in Congress.And a growing concern among human rights groups that the government of the United States is moving too quickly in pursuing a closer military relationship with the Burmese military. Everybody agrees that
မြန်မာစစ်တပ်နဲ့နီနီကကတ်ဆက်ဆံရေးတွေလုပ်ဖို့အမေရိကန်စိုးရဘက်ကဆောင်ရွက်လာတဲ့အခြေအနေပေါ်မှာလွှတ်တော်တွင်တဲ့လူခွင့်ရေးအဖွဲ့တွေကြားမှာစိုးရိမ်ပူပန်မှုတွေတိုးလာပါတယ်အမေရိကန်ဆိုးရအနေနဲ့မြန်မာစစ်တပ်နဲ့ဆွေးနွေးပြောဆိုမှုတွေဆက်လုပ်သင့်ပေမဲ့လို့အပြန်အလှန်ပူးပေါင်းဆက်ဆံမှုတွေအလျင်မြန်လုပ်မယ်ဆိုရင်အန်ရကြီးရယ်ဆိုတော့ကိုဆွေးနွေးပွဲမှာအားလုံးကသဘောတူခဲ့ကြပါတယ်ဒီဆက်ဆံရေးအလျင်မြန်လုပ်မယ်ဆိုရင်မြန်မာဆိုးရအနေနဲ့မြန်မာစစ်တပ်ပြည်ပြင်ပြောင်းလဲရေးကိုလုပ်နိုင်မှာမဟုတ်တလို့စစ်တပ်ကအရသာအဆိုးရပေါ်ထိန်းချုပ်လွှမ်းမိုးမှုဆက်ပြီးရှိနေဦးမှာပါလူခွင့်ရေးချိုးဖောက်မှုတွေလည်းဆက်ပြီးဖြစ်နေဦးမှာပါဘာမှအပြောင်းလဲရှိလာမှာမဟုတ်ပါဘူးလူတွေကိုနှိပ်စက်တဲ့စစ်တပ်နဲ့နီနီကက်ကက်ဆက်ဆံတယ်ဆိုတာတခုပဲကြံသွားမှာပါ
ဆွေးနွေးပွဲအတွင်းမှာတော့ဒီအောက်လွတ်တော်နိုင်ငံခြားရေးကော်မတီအာရှနဲ့ပစိဖိတ်ဒေသဆက်ကော်မတီဥက္ကဋ္ဌအိုဟိုင်းယိုးပြည်နယ်အောက်လွတ်တော် Republican အမတ်ဖြစ်တဲ့ Steve Chabot နောက် Heritage Foundation အဖွဲ့ဝင်တွေဖြစ်တဲ့ Walter Lordman နောက်လူခွင့်ဆောင်ကြည့်လေးလာရေးအဖွဲ့က John Sifton နဲ့ US Campaign for Burma အဖွဲ့က Jennifer Quilley တို့အပါအဝင်အထက်လွတ်တော်နိုင်ငံခြားရေးကော်မတီအရာရှိဟောင်းတူဖြစ်တဲ့ Keith Loose တို့လည်းပါဝင်ဆွေးနွေးခဲ့ကြတာပါနိုင်ငံစစ်ဖက်ဆက်ဆံရေးတိုးမြင့်ဖို့ဆိုတဲ့နေရာမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးလေးစားလိုက်နာမှုတိုင်းသာတပ်ဖွဲ့တွေနဲ့အပြစ်ခတ်ရက်စဲရေးနောက်နိုင်ငံတကာစံနှုန်းတွေဖြစ်တဲ့နျူကလ িয়ার ဇီဝဓာတုလက်နက်စတဲ့စီးမင်းသတ်မှတ်ချက်တွေကိုလိုက်နာရေးစတဲ့ချက်ဒီပေါ်မှာမူတည်ပြီးတော့တိုးတက်မှုအခြေအနေလိုက်အဆင့်သတ်မှတ်ပြီးတော့လှုပ်ဆောင်သွားဖို့လိုအပ်တယ်လို့ဆွေးနွေးခဲ့ကြပါတယ်အခုဒီအမေရိကန်နဲ့မြန်မာစစ်ဖက်ဆက်ဆံရေးမှာလူခွင့်ရေးဆွေးနွေးမှုတွေလုပ်တယ်ဆိုတာနဲ့တည်းမလုံလောက်ဘူးလို့ HRW က John Sifton က VOA ကိုပြောပါတယ
် Burmaisn't going to become a rights respecting democracy just by having a human rights dialogue with the United States but there need to be hard conditions
မြန်မာနဲ့လူခွင့်ရေးဆိုင်ရာဆွေးနွေးမှုတွေရှိတယ်ဆိုတာနဲ့မြန်မာနိုင်ငံဟာလူခွင့်ရေးကိုလေးစားလိုက်နာတဲ့ဒီမိုကရေစီတိုင်းပြည်ကြီးဖြစ်သွားမှာတော့မဟုတ်ပါဘူးဥပမာဆိုရင်မြန်မာအနေနဲ့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးခွဲဖွင့်ဖို့လူခွင့်ရေးအဖွဲ့တွေကလိုလားပါတယ်နိုင်ငံတော်နိုင်ငံအတော်များများမှာဒီရုံးခွဲတွေရှိတာပါညပေါင်းမှာရှိတယ်ကမ္ဘောဒီးယားမှာလည်းရှိပါတယ် OHCHR ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးခွဲတွေနိုင်ငံတွေမှာထားတာအထူးဆန်းမဟုတ်တော့ပါဘူးရဲစစ်တပ်တရားရေးစတဲ့ဌာနတွေမှာလူခွင့်ရေးအခြေအနေတိုးတက်လာဖို့အထောက်အကူဖြစ်စေပါတယ်ဒါကိုတော့မြန်မာအစိုးရကအခွင့်မပြုပါဘူးအမေရိကန်အစိုးရအနေနဲ့စီရေးဆက်ဆံမှုတိုးလုံမယ်ဆိုရင်ဒါကိုကြိုတင်သတ်မှတ်မှုတစ်ခုလိုထားပြီးဆက်ဆံသင့်ပါတယ်။နောက်လူနည်းစုတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအခိုင်အမာရှိရမယ်ဆိုတာမျိုးကြိုတင်သတ်မှတ်မှုထားသင့်ပါတယ်
။မြန်မာစစ်တပ်အတွင်းကရာရှိကြီးတွေအနေနဲ့လက်ရှိအပြောင်းလဲမှာသူတို့အာဏာသက်ရောက်နေတုံးမယ်ဆိုတာကိုသဘောပေါက်နားလည်ကြလို့ဒီအပြောင်းလဲကနေပြီးတော့သူတို့အတွက်စီးပွားရေးကအစအကျိုးမြတ်တွေခံစားခွင့်ရနေကြတယ်လို့လည်း John Sifton ကယူဆပါတယ်။မြန်မာစစ်တပ်နဲ့တရုတ်စစ်တပ်ကြားဆက်ဆံရေးမြောက်ကိုရီးယားနဲ့စီးရေးဆက်ဆံမှုစတဲ့ချက်တွေပေါ်မှာချိန်ခွင်ရှာညှိနှိုင်မှုတွေအမေရိကန်နေနဲ့နှစ်ဖက်စီးရေးဆက်ဆံမှုတိုးမြင့်ဖို့လိုအပ်တယ်ဆိုတဲ့အယူဆဟာလည်းလက်တွေ့မကျတဲ့အကြောင်းဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်သူအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပင်ပြောင်းလဲမှုကိုထောက်ခံတာကိုသမ္မတဥဘာဘာကူရိုင်းမြန်မာနိုင်ငံကိုတွားပြီးတော့ရှင်းရှင်းလင်းလင်းရိုးရိုးသားသားပြခဲ့ပြီးဖြစ်တာမလို့နောက်ဆက်မှာဒီတကယ်တိုးတက်မှုတွေဖြစ်လာဖို့ဆိုရင်တော့ကြိုတင်စီးမင်းတွေထားရမယ်လို့ John Sifton ကလည်းမြင်ပါတယ်။ဒါအပြင်မြန်မာစစ်တပ်အနေနဲ့နိုင်ငံထဲမှာလုပ်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေမှာခိုင်မာတဲ့အခန်းကဏ္ဍကနေပြီးတော့လိုက်နာဆောင်ရွက်မှုတွေရှိနေတယ်ဆိုတာကိုတက်တည်ပြဖို့လိုနေသေးတယ်ဆိုပြီးတော့လည်းဒီဆွေးနွေးသူတွေကထောက်ပြဆွေးနွေးခဲ့ကြပါတယ်ခင်ဗျာ